အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်အောင်ပါပါကျွန်မခင်မျိုးတပ်ပါအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့2020အတွက်အောင်မြင်မှုတစ်ခုကတော့ဇူလိုင်လ30ရက်နေ့မှာအင်ဂါဂျိုစီကိုစူးစမ်းလေ့လာရေးဆက်ရုပ်နောက်တစ်ခုအောင်မြင်မြင်လွှတ်တံနိုင်ရတာဖြစ်တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါသင်ကပြောပါတယ်
အင်ဂါဂျိုကိုစူးစမ်းလေ့လာရေးစီမံကိန်းပေါ့နော်အဲ့စီမံကိန်းချထားတာကြာပါပြီလွန်ခဲ့တဲ့အနှစ်20စိတ်လောက်ခရရပါအင်ဂါဂျိုပထမဦးဆုံးကင်းထောက်ဂျိုဒူးတွေလွတ်တယ်အင်ဂါဂျိုရဲ့ယာတိဥဒုကိုတိုင်ရတာပေါ့ကိုသွားမဲ့နေရာပူတလားအေလားမသိပဲနဲ့သွားလို့မရဘူးလေနောက်ပြီးအင်ဂါဂျိုပတ်လန်းနေရနေပြီးတော့မှစိတ်ရုပ်ကလေးတွေပထမဦးဆုံးနှစ်ခုလွတ်ပါတယ်တစ်ခုကတော့ဘက်ထရီဒေါင်းသွားပြီးတော့ပြတ်သွားနောက်တစ်ခုကတော့တရွေ့ရွေ့နဲ့သွားလို့မရပြီးခဲ့တဲ့2012ခုနှစ်ကလွတ်လိုက်တဲ့curiosity ပေါ့နော်။သူကခုထိလဲလုံတုံးပါပဲ။အဲ့ဒီစိတ်ဟုတ်ကလေးစစ်သွားတာအောင်မြင်ပြီးတဲ့အခါဘူမိဗေဒ၊ယူပဗေဒ၊ရေမြေရာတိဥဒုအကုန်လုံးတိုင်းလို့ရတာသိတဲ့အချက်တွေကိုဒီမှာရှိတဲ့သိပ္ပံပညာရှင်တွေကတေချာလေ့လာပြီးဒီတစ်ခေါက်တော့တံတန်းလောက်လေးတဲ့ကာအသေးစားလေးတစ်ခုဇူလိုင်လ30ရက်နေ့ကအမေရိကန်နိုင်ငံဒုံးရင်နဲ့ပဲလွတ်တင်လိုက်ပါတယ
်။ American Company ကြီးနှစ်ခုဖြစ်တဲ့ Boeing နဲ့ Lockheed Martin တို့ရဲ့ United Launch Alliance တိဆောက်တဲ့Atlas V rocket ဒုံးပျံနဲ့လွတ်တင်ခဲ့တာဖြစ်ပါတယ်။အရင်ကလွတ်တင်ခဲ့တဲ့ Spirit, Opportunity နဲ့ Curiosity ယင်လေးတွေစီကနေရတဲ့အချက်လက်တွေပေါ်အခြေခံပြီးတိဆောက်ထားတဲ့ဘိန်း6ဘိန်းပါစူးစမ်းလေ့လာရင်းစက်ရုပ်ယင်ကလေးကိုလွတ်တင်ခဲ့တာဖြစ်ပါတယ်
။ဒီတစ်ခေါက်ကအရင်တစ်ခေါက်လိုပဲစက်ရုပ်ကားလေးပဲဒီစက်ကစက်ရုပ်ကားလေးက Perseverance ဆိုခေါ်ပါတယ်။ဗမာလိုအတိတ်ပဲပြန်လို့ရှင်တော့ဇွဲလုံးလဝရိယပေါ့နော်။အဲ့ဒီစက်ရုပ်ကားလေးကတံတန်းလောက်လေးတယ်တနအီကို तू อ่ะမီတာ150လောက်ကိုက်300လောက်ပဲသွားနိုင
်ဒီဆက်ရုပ်ရင်မှာတက်ဆင်ထားတဲ့စူဇန်တိုင်းတာရဲ့ဆက်ကရီယာတွေကနောက်ဆုံးပေါ်ပစ္စည်းတွေဖြစ်ပါတယ
်အဓိကအားဖြင့်ကတော့ဒီသိပ္ပံအချက်လက်တွေကိုစုဆောင်းပေးနိုင်တဲ့ဆက်အားလုံးပေါင်း5မျိုးပါပါတယ် X-ray lithochemistry ဟို X-ray fluorescence ပေါ့နော်သူ့ရဲ့မျက်နှာပြင်ကနေပြီးတော့မှ X-ray ရောင်ကြီးလွတ်လိုက်ပြီးတော့ထွက်လာတဲ့ရောင်ကြီးကနေပြီးတော့မှပြန်တိုင်းတာနောက်မီတာကတော့အင်ဂါဂျိုရဲ့အပူချိန်လေထဲမှာရှိတဲ့အပုံလေးတွေရဲ့အရွယ်အစားဘလောက်ရှိသလဲဘလောက်တိတ်တိတ်မှုရှိသလဲပြီးတော့ရေငွေ့ဖြူထိုင်းက relative humidity နောက်ပြီးတော့ဓာတ်ရောင်ကြီးရှိမရှိအဲ့ဒါတွေကိုတိုင်းတဲ့စက်တစ်ခုပါပါတယ်အဲနောက်တစ်ခုကအင်ဂါဂျိုပေါ်မှာအောက်ဆီဂျင်လုံးဝမရှိပါဘူးကာဗွန်ဒိုင်အောက်ဆိုက်ပဲရှိပါတယ်အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ကနေပြီးတော့မှကာဗွန်ရဲ့အောက်ဆီဂျင်နှလုံးပါတဲ့အတွက်သူ့ကို crack လုပ်တယ်ပေါ့နော်တန့်ဆင်ပြီးတော့မှအောက်ဆီဂျင်ထုတ်လိုက်တယ် moxie လို့ခေါ်ပါတယ်နောက်super cam ဆိုတာတစ်ခုပါပါတယ် super cam ကတော့လေဆာရောင်ခြည်နှစ်ခုနဲ့ဒီ spectrometer အလင်းတန့်စင်စက်ပေါ့နော်အဲ့တော့သူကလေဆာရောင်ခြည်နဲ့အဝေးကိုလှန်ပစ်လိုက်ပြီးတော့အဝေးကနေပြီးတော့မှကြောက်သားတို့ဘာတို့ညာတို့ရဲ့ဓာတုပေါင်းစပ်မှုဘူမိဗေဒတဘာဝအဲ့ဒါကိုတိုင်းတာပါနောက်ပြီးတော့ mass cam ဆိုတာရှိပါတယ် mass cam က stereoscopic ပေါ့နော်ကြည့်လိုက်တဲ့အခါသုံးဘက်မြင်လို့ဟာမျိုးလောက်ကိုကောင်းတဲ့အဲ့ stereoscopic ဖုန်းကင်မရာတစ်ခုပါပါတယ်နောက်တစ်ခုက ring fact ဆိုတာပါပါတယ်radar ပေါ့နော်ရေမြက်တပြင်းအောက်ပေ450လောက်အထိကို radar နဲ့တိုင်းပြီးဒီဓာတ်တဘာဝရေရှိသလားကြောက်ရှိသလားဘလို့ကြောက်အမျိုးအစားလဲဆိုတဲ့ဟာကိုသိနိုင်တဲ့ဆက်တစ်ခုပါပါတယ်နောက်တစ်ခုက Sherlock ခရမ်းလွန်ရောင်ကြီးနဲ့ laser ရောင်ကြီးတုံးတဲ့ Raman ဆက်ပစ္စည်းတစ်ခုပါ molecule တွေဘလို့ဖွဲ့ထားလဲဆိုတဲ့ဟာကိုတိတိကျကျတိုင်းလို့ရပါတယ်ဒီအပြင် microphone နှလုံးလဲပါတယ်ဆက်ကဘယ်နေရာမှာချိုးရင်းလေဆိုတာနားထောင်လို့ရ microphone လေးနှစ်ခုထည့်ပေးလိုက်တာပ
ါနောက်ဆုံးပေါ်ဆက်ကရီယာတွေနဲ့အင်္ဂါဂျိုဘောကဘူမိအခြေအနေတွေကိုနားလည်နိုင်မှုအပြင်တက်ရှိရရှင်းတန်းနိုင်မှုရှိမရှိအထောက်ထားတွေကိုရှာဖွေဆန်းစစ်มาလဲဖြစ်ပါတယ်ဒီဆက်ရုပ်ရင်းဟာအင်္ဂါဂျိုဘောမှာအနည်းဆုံး2နှစ်လောက်ကမ္ဘာအခြေအနေတွေ့ရင်တော့2နှစ်လောက်သွားလာပြီသမန်နေရာကကြောက်နမှုလာတွေကိုကောက်ယူမှာပါအခုလိုသိပ္ပံအချက်လက်တိုင်းထွာမဲ့ဆက်တွေအပြင်ဒီတစ်ခေါက်ခီးစဉ်မှာအထူးခြားဆုံးက Perseverance စိတ်ယုံခြင်းဟာ NASA ကမြန်မာ engineer ဒေါမီမီအောင်ဦးဆောင်တဲ့ဖွဲ့တည်ဆောက်တဲ့ Ingenuity လို့နာမည်ပေးထားတဲ့ရဟတ်ယာဉ်ကလေးကိုတည်ဆောင်သွားတာဖြစ်ပါတယ် Lithium Battery 3D ရဟတ်ယာဉ်ကို Solar ပြားတွေနဲ့အားဖြည့်ပေးထားတာပါ
NASA ရဲ့အဲ့အခုစက်ရုပ်ကားလေးဆင်ပြီးလွှတ်လိုက်တဲ့ Jet Propulsion လက်ကဗမာပြည်မှာမွေးတဲ့ Dominee အောင်သူက Project Manager အနေနဲ့ဦးဆောင်ပြီးတော့ Helicopter လေးဆင်လိုက်ပါတယ်အဲ့ဒီ Helicopter လေးကခုနကားလေးရဲ့ Bike ထဲမှာဖဲ့ပေးလိုက်ပါတယ်လောလောဆယ်ကတော့ Inga Joe ရဲ့မြေမြန်တပြင်းနဲ့ Geological ပေါ့နော်ဘူမိဗေဒစိတ်ဝင်စားစရာအကောင်းဆုံးနေရာကို ဒီကားလေးကိုချပေးလိုက်တာပါ။ဒါပေမဲ့ကားလေးကဘယ်သွားမလဲဆိုတာကိုမသိဘူး။အဲ့တော့အန်တဝါဝါသွားခိုင်းတဲ့အစားဒီဟယ်လီကော်ပတာလေးနဲ့ထောက်လှမ်းရေးလွတ်ပါတယ်။တိတ်ပံအချက်အလက်စူးစမ်းဖို့တော့မပါဘူး။ဒါပေမဲ့တိတ်ပံအချက်အလက်ကိုသွားပြီးတော့စူးစမ်းပေးမဲ့ဒီကားဘယ်သွားရမလဲဆိုတဲ့ဟာကိုကင်းထောက်အနေနဲ့လွတ်ပေးတဲ့ဟယ်လီကော်ပတာဖြစ်တဲ့အတွက်အလွန်အသုံးဝင်ပါတယ်။
ဒီရဟယင်ပြန်တန်းတဲ့အခါမှာစေယုံရင်ကမှတ်တမ်းရိုက်ကူးထားမှလည်းဖြစ်ပါတယ်။အခုလွတ်တဲ့နဲ့ရဟယင်ကနေအနာဂတ်မှာအင်္ဂါဂျုံမှာစူးစမ်းလေ့လာရင်လုပ်မယ့်နေရာတွေကိုရွေးချယ်နိုင်မယ်လို့တွက်ဆထားပါတယ်။ဒါအပြင်တခြားဂျိုတွေမှာပါပြန်တန်းမှုတွေလုပ်နိုင်တယ်ဆိုတာကိုသက်သေပြဖို့စမ်းသပ်တာဖြစ်ကြောင်း NASA ကပြောပါတယ်။ NASA ကဒီစေယုံရင်ကိုအင်္ဂါဂျုံမြောက်ပိုင်းကကြီးမားတဲ့မိတောင်ဝါနေရာမှာစမ်းသပ်ဖို့စီစဉ်ထားတာပါ။NASA ကအခုလိုအင်္ဂါဂျိုစူးစမ်းရင်လွှတ်တင်တာနဲ့တချိန်တည်းလိုလိုမှာပဲအင်္ဂါဂျိုပေါ်ကိုတခြားနိုင်ငံတွေကလည်းအာကာသစူးစမ်းရင်တွေကိုလွှတ်တင်ခဲ့ကြပါတယ်။ဘာကြောင့်ပါလဲ?
အင်္ဂါဂျိုကိုတရုတ်ပြည်သူတမရနိုင်ငံပြီးတော့ United Arab Emirates UAE နိုင်ငံနေပြီးတော့လည်းလွှတ်တင်လိုက်ပါတယ်။အဲတိတိလောက်ဆိုလို့ရှိရင် EU နဲ့ Russia နိုင်ငံကလည်းလွှတ်တင်လိုက်တယ်လို့ကြားပါတယ်။တပြိုင်တည်းတပြိုင်တူဘာကြောင့်လွှတ်ရလဲဆိုတာတလပဲအချိန်ရတယ်ဇူလိုင်လ15ရက်နဲ့ဩဂုတ်လဒုတိယပတ်15ရက်အတွင်းမှာပဲလွတ်လွတ်အဲ့ဒီအချိန်မှာမလွတ်ဖြစ်လို့ရှိရင်နောက်ထပ်လွတ်ဖို့ကိုနောက်နှစ်နှစ်ဆောင်ရမယ်ကဘာနဲ့အင်ဂါဂျူနဲ့ဒီဟာလွတ်လိုက်တဲ့ဟာနဲ့အင်ဂါဂျူပေါ်ကိုဆင်းနိုင်တဲ့ဟာနဲ့ကွက်တိလမ်းကြောင်းကအတူဆုံးလဲဖြစ်မယ်အမြန်ဆုံးလဲရောက်မယ်ဒါမှမဟုတ်လို့ရှိလို့ရှိရင်၄နှစ်လောက်ကြာလိမ့်မယ်အဲ့ဒါကြောင့်ဒီအချိန်ကောင်းကိုစောင့်ပြီးအဲ့နိုင်ငံ၃လေးနိုင်ငံပြန်တူလွတ်တာပါ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခဏကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်။